ပထမဆုံးအကြိမ် COVID-19 ရောဂါဆိုင်ရာအထူးထိပ်သီးညီလာခံကိုကုလသမဂ္ဂမှစတင်ကျင်းပနေပြီဖြစ်ပါတယ်။ကမ္ဘာကောင်းဆောင်တွေကဗီဒီယိုကနေတဆင့်တက်ရောက်အမှားစကားပြောကြမယ်။အဲ့ဒီအထူးညီလာခံကိုကုလသမဂ္ဂအထွေထွေညီလာခံသဘာပတိ Volkan Bozkaya ကတာတာပရိနေကဖွင့်လှစ်ပေးခဲ့ပြီးအဖွဲ့အမှားစကားပြောပါတယ်
။ This is not a time to point fingers. We have convened here to forge a path forward.And to end the suffering of
အခုချိန်ဟာတဦးနဲ့တဦးလက်ညှိုးထိုးအပြစ်တင်ရမယ့်အချိန်မဟုတ်ကြောင်းကျွန်တော်တို့အလုပ်ကျွေးပြုနေတဲ့ကမ္ဘာလူသားတွေခံစားနေရတဲ့ကာယယောဂကြီးအဆုံးသတ်စေဖို့လက်ကြောင်းဖော်ပြနိုင်ဖို့အတွက်အခုလိုထိပ်သီးညီလာခံကိုကျင်းပရဖြစ်ကြောင်းအထွေထွေညီလာခံသဘာပတိ Volkan Bozkaya ကပြောပါတယ်ဒီညီလာခံဟာကာယယောဂကြီးပြီးဆုံးသွားစေဖို့ကျင်းပရတဲ့သမိုင်းဝင်ညီလာခံတစ်ခုဖြစ်ပြီးလူတိုင်းကာကွယ်ဆေးရနိုင်ဖို့နဲ့ကယောဂအပြီးပြန်လည်ထူထောင်ရေးငွေကြေးရေးမြင့်တွေစူးစိနိုင်ဖို့ကျင်းပတာလို့လည်းပြောပါရယ်အခုချိန်မှာတစ်ကမ္ဘာလုံးကကုလသမဂ္ဂအဖွဲ့ကြီးရဲ့ခေါင်းဆောင်မှုကိုမျှော်လင့်နေတယ်လို့လည်းသူကပြောပါရယ်ဒီဇင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိကျင်းပနေတဲ့အဲ့ဒီထိပ်သီးညီလာခံကိုကမ္ဘာခေါင်းဆောင်တရားနေပါနဲ့ဒါစင်တဲ့ချီတဲ့နိုင်ငံတွေကဝန်ကြီးတွေကဗီဒီယိုကတစ်စင်မိကုန်းစကားပြောကြားကြမှာဖြစ်ပါရယ်